Voice of America in Burmese.
မင်္ဂလာပါရှင် VOA American တရက်2020ပြည့်နှစ် February 17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32ပထမနိုင်ဝက်မှာ line meter 190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုအောင်အောင်နဲ့ကျမအနံလောက်တို့အတင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကိုဆက်ပြန့်သွားရာဟူဘေးပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိနေရာကိုရာထူးကဖယ်ရှားလိုက်ပါတယ်ပြည်ပနိုင်ငံတွေကိုပေးမဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြားကပဲမဟာဗျူဟာအရာအရေးပါတဲ့ဦးစားပေးနိုင်ငံတွေစီမှာမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်ဖိလစ်ပိုင်နိုင်ငံကတော့အမေရိကန်ပြည်ထောင်စုနဲ့ရေးထိုးထားတဲ့လုံခြုံရေးသဘောတူညီမှုစာချုပ်ကနေနှုတ်ထွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကြားမှာပါမခွန်ညို
ကောင်းပါပါရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိမြန်မာနိုင်ငံတွင်းမှာပဲရပ်ပိုင်းအတွင်းစတင်စစ်ဆေးနိုင်တော့မယ်ဆိုတဲ့သတင်းလွှာနဲ့အတူရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တဲ့အစိုးရစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေလို့ရွာလုံးချို့ထွက်ပြေးနေကြရတဲ့အခြေအနေနဲ့တခါစစ်ဖေးရှောင်ဒုက္ခသည်တွေကအစိုးရတွေကပေးတဲ့နေရာတွေမှာဘာကြောင့်မနေနိုင်တာလဲဆိုတာကတော့
ဘောဘလာဘိုလွေနေဒီမှာရေမင်းအစီအစဉ်လေးနေရာဟိုကုန်းခေါ်ဟိုကြီးမှာရေမရှိဘူးမင်းသွားရေးလာရေးခဲ့တဲ့နေရာတွေရှိတယ်
ရသေးရောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ပြောပြချက်နဲ့အတူနားဆင်ရမှာပါမြจีนာရဲစခန်းမှာထိမ့်သိမ်းထားတဲ့ခရိယံဘာသာရေးအမှုဆောင်ကချင်တိုင်းရင်းသားနှစ်ဦးကိုမြจีนာထောင်ကိုပို့လိုက်တဲ့အကြောင်းကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့အင်ခါနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကြောင့်တောင်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကူးစက်ပြန့်ပွားရာဟူဘေးပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိနှစ်ယောက်ကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်အကြီးအကဲဇောင်ဂျင်းနဲ့ကော်မရှင်ညွှန်ကြားရေးမှူးလီယူယုံဇီတို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာတာပါ။လူတန်းနဲ့ချီတဲ့ဟူဘေးပြည်နယ်ကိုလည်းအဝင်ထွက်ပိတ်ဆို့ထားသလိုဒေတာခန်တွေကလည်းစားနပ်ရိက္ခာပြည်လမ်းမှုကြောင့်မကြေမနပ်ဖြစ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူဘေးပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ103ဦးရှိခဲ့ပြီးတဲ့နောက်တနေ့မှာပဲကျန်းမာရေးအရာရှိနေကိုရာထူးကဖယ်ရှားလိုက်တာပါ။တရုတ်နိုင်ငံတစ်ဝန်းလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 43,000 နီးပါးရှိတယ်လို့တရုတ်အစိုးရကအတည်ပြုထားပါတယ်။ပီကျင်းမြို့ကစီယုံတစ်ခုကကိုရိုနာဗိုင်းရပ်စ်လူနာတွေကိုတနင်္လာနေ့ကတွားရောက်အားပေးခဲ့တဲ့သမ္မတရှီဂျင်ပင်ကတော့ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့တိထက်ခိုင်မာတိကျတဲ့နည်းလမ်းတွေနဲ့လုပ်ကိုင်းသွားဖို့ညွှန်ကြားခဲ့တယ်လို့အစိုးရသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံကိုခရီးမထွက်ခဲ့တဲ့လူတွေကြားမှာရောဂါကူးစက်နေတဲ့အချက်ကစိုးရင်စရာကောင်းတဲ့အချက်ဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာတီဒရိုအီဘရီယက်ဆစ်ကတင်လာနေမှာပြောဆိုခဲ့ပါတယ်။ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကိုရိုနာကူးစက်ခံစားသူတွေဟာတရုတ်နိုင်ငံကိုခီးထွက်ခဲ့ဖူးသူတွေမဟုတ်တာကိုရည်ညွှန်းပြီးတော့ဒေါက်တာတီဒရိုကအဲ့လိုပြောဆိုသွားတာပါ။တရုတ်ဗဟိုဘဏ်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးပူးပေါင်းလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာ43ဘီလီယံကူညီဖို့ပြင်ဆင်ထားပါတယ်။
ဂျပန်နိုင်ငံယိုကိုဟာမာကန်ကြီးမှာစိုက်ကပ်ထားတဲ့အပျော်စီးသင်္ဘောပေါ်ကခရီးသည်နောက်ထပ်65ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း135ယောက်ရှိသွားပြီဖြစ်ပါတယ်ကူးစက်ခံရသူတွေများလာတာကြောင့်ဂျပန်အာဏာပိုင်တွေကအခုခါမှာအခြေအနေကိုအနိကက်စောင့်ကြည့်နေပါတယ်ဂျပန်ကျန်းမာရေးဝန်ကြီးကက်ဆီနိုဘူကာတိုကလည်းဒီစိတ်မင်းသမီးခရီးသင်္ဘောပေါ်ကခရီးသွား3900လုံးကိုစစ်ဆေးဖို့အချိန်ဆနေကြောင်းပြောပါတယ်ခီးသွားတဲ့အနေနဲ့လီကောင်းလီတန်ရအောင်အခန်းပြေထွက်ဖို့နဲ့ဖြားနိုင်ရင်တည်နိုင်အောင်လို့အပူချိန်ကိုအမြဲတမ်းနေဖို့ကျန်းမာရေးဝန်ထမ်းတွေကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့လကဒီသင်္ဘောကိုစီးခဲ့တဲ့ဟောင်ကောင်ကအသက်အရွယ်ကြီးရင်သူအမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတာကိုတွေ့ခဲ့ရပြီးတဲ့နောက်စိတ်မင်းသမီးအပျော်စီးသင်္ဘောကိုမြို့တော်တိုချိုနာကယိုကိုဟာမာကန်ဂျီမှာနှစ်ပတ်ကြာတီးခြားခွဲပြီးတော့စောင့်ကြည့်နေစဉ်နောက်ထပ်ကူးစက်ခံရသူတွေကိုစစ်ဆေးတွေ့ရှိခဲ့တာပါခင်ဗျာ
။ဟောင်ကောင်ကလူနေတိုက်ခန်းတစ်ခုမှာရေပိုက်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ကူးစက်နေသလားဆိုတာကိုဟောင်ကောင်တာဝန်ရှိသူတွေစုံစမ်းနေပါတယ်။အခါအခွဲဝှစ်စုံပြေဝှစ်ထားကြတဲ့ကျန်းမာရေးနဲ့ရဲတပ်ဘက်ကဟောင်မင်းလူနေတိုက်ခန်းအဆောက်အဦရဲ့အထက်တစ်ခုကလူတွေကိုမနေ့ညကလာပြီးတော့ခေါ်ထုတ်သွားတာပါ။လူနေတိုက်ခန်း34ခုကလူတွေရောဂါကူးစက်ခံရသလားဆိုတာကိုဘူဂျာမားရေးဌာနဝန်ထမ်းတွေကမနေ့ညကဝင်ပြီးတော့စစ်ဆေးခဲ့ပြီးဆက်သွယ်လို့မရသေးတဲ့အခန်းကိုခန်းကိုတော့ဆက်ပြီးစစ်ဆေးသွားမယ်လို့အစားအသောက်နဲ့ဂျာမားရေးဝန်ကြီးပမောက်ခဆိုဖီယာချန်ကပြောဆိုသွားပါတယ်။ပြီးခဲ့တဲ့လကယောဂကုသခန္ဓာသူနဲ့နောက်နောက်ဆုံး42ဦးမြောက်လူနာဟာဟောင်မဲလူနဲ့ဆောင်းတစ်ခုထဲမှာနေထိုင်ကြသူတွေဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်အခုလိုဝင်ရောက်စစ်ဆေးကြတာပါ။တိုက်ခန်းနေလူတချို့ကိုတာဝန်ရှိသူတွေလာခေါ်သွားတဲ့အကြောင်းရင်းကိုလည်းလက်တလို့မသိရသေးပါဘူး။2003ခုနှစ်ကဟောင်ကောင်မှာ SARS ယောဂကုသပြန့်နှံ့ခဲ့တဲ့အချိန်တုန်းကတော့အခြားလူနဲ့တိုက်ခန်း ံတစ်ခုရဲ့မိန်လာပိုက်တွေကနေယောဂါကူးဆက်ပြန်ပွားခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ရှေ့မြောက်ပြည်နယ်နယူးဟမ်ရှန်ပြည်နယ်မှာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်း primary ပနာမရွေးကောက်ပွဲဒီကနေ့ကျင်းပနေပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဒီအထွေထွေရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေဟာအကြိတ်နဲ့စီရင်နေကြတာပါ။တနင်္လာနေ့ညသကောင်းကျော်အင်္ဂါနေ့တည်းကိုဝင်လာပြီဆိုရင်ပဲ Dixville Notch မြို့လေးကဒီမဲဆင်းမှာနယူးယောက်မြို့တော်ဝန် Michael နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးဘတ်ကနှမဲအထက်လူတော်အမတ်ဘာနီဆန်ဒါစ်နဲ့အင်ဒီယားနာပြည်တင်ကမြို့တော်ဝန်ဖိဘူတာဂျက်တို့ကတမဲစီနဲ့နောက်ကလိုက်နေတာပါဒီကိုယ်စားလှယ်သုံးဦးပြင်ဒုသမရဟောင်းဂျိုးဘိုင်ဒန်မက်ဆာချူးဆက်ပြည်နယ်ကအထက်လူတော်အမတ်အဲလိဇဘက်ဝါရန်မင်နီဆိုတာပြည်နယ်ကအေမီကလိုဘူချာတို့လည်းဒီပရိုင်မာရီရွေးကောက်ပွဲမှာသူတို့အတွက်အခြေအနေကောင်းနေရှိလာလိမ့်မယ်လို့မျှော်လင့်နေကြတာပါကြိုတင်ကောက်ယူထားတဲ့မဲရှင်တွေအရတော့ဘာနီဆန်ဒါစ်ကဖိဘူတာဂျက်ထက်မဲအသာရနေတာကိုတွေ့ရပါတယ်ဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာမဲယုံနေတော်တော်များများမှာစတင်မဲပေးနေကြပြီးတော့ညနေပိုင်းမှာတော့ရွေးကောက်ပွဲရလဒ်ဒီကိုသိရလိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီမိုကရက်တော်တော်များများကတော့လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရမဲ့သူမျိုးကိုသာမဲပေးရွေးချယ်ဖို့ရည်ရွယ်ထားကြောင်းပြောပါတယ်တနင်္လာနေ့ညကနယူးဟမ်ရှယ်ပြည်နယ်မှာပဲကျင်းပသွားတဲ့လူလူနဲ့တွေ့ဆုံပွဲမှာတော့သမ္မတဒေါ်နယ်ထရမ့်ကဒီဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့မှာသူ့ကိုရှင်နိုင်တဲ့သူမရှိကြောင်းလှောင်ပြောင်ပြောဆိုသွားပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ပြည်ပနိုင်ငံတွေကိုပေးအပ်မဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကိုရှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြကားပဲမဟာဗျူဟာအရအရေးပါတဲ့ဦးစားပေးနိုင်ငံတွေစီမံမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်
So there's some specific, and for Burma, there's some specific countries where we think that it's really important for us to up our game.
မြန်မာနိုင်ငံ Papua New Guinea လို့တချို့နိုင်ငံတွေကတော့ American အတွဲမဟာဗျူဟာအရတိတ်ကိုအရေးပါပါတယ်။ဒီလိုနိုင်ငံတွေနဲ့ American ပြည်ထောင်စုကြားမဟာဗျူဟာအရမဟာမိတ်ဖွဲ့ဖို့ဆိုတဲ့ကိစ္စမှာငင်းခုန်စရာတွေဖြစ်နေပေမဲ့အခြေအနေတွေခိုင်မာအားကောင်းလာအောင်လုပ်ကိုင်သွားမှာဖြစ်တာကြောင့်အခုလိုရင်းနှီးမြှုပ်နှံတာပါလို့ American နိုင်ငံခြားရေးဌာနပြည်ပအကူအညီပေးအပ်ရေးဆိုင်ရာညွှန်ကြားရေးမှူး Jim Richardson ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမေရိကန်ကပေးအပ်မဲ့အကူအညီဒေါ်လာ100,000ရဲ့ပထမအတုပ်အဖြစ်လာအိုစ်နိုင်ငံကိုကျန်းမာရေးပစ္စည်းတွေပေးပို့ခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့မှာကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့လာအိုစ်နိုင်ငံကိုမျက်လုံးအကာမျက်မှန်အလက်440နဲ့ခွဲစိတ်ခန်းသုံးလှိတ် 1,500 ပေးပို့ခဲ့ကြောင်းအမေရိကန်အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးဌာနကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တရုတ်နဲ့အခြားနိုင်ငံတွေကိုရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ100,000ပေးအပ်ဖို့ပြီးခဲ့တဲ့တောက်ကြားနေ့မှာကတိပြုထားတာပါ2023ခုနှစ်ဘန်နာနှစ်အတွက်ပြည်ပကိုပေးအပ်မဲ့ကျန်းမာရေးဆိုင်ရာအကူအညီကိုတဝက်နေပါလျှော့ချပြီးတော့ဒေါ်လာ6ဘီလီယံအသုံးပြုဖို့သမ္မတထရမ့်ရဲ့အဆိုပြုချက်ကိုတင်းနှလာနေ့ကထုတ်ပြန်တာမှလည်းသမ္မတရဲ့အဆိုပြုချက်ကိုအမေရိကန်လွှတ်တော်ကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ်
ရိုဟင်ဂျာဒုက္ခသည်တွေအစမတန်တင်လာတဲ့ဆက်လီတစင်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီနေ့နစ်မြုပ်သွားတာကြောင့်လူ15ယောက်ထဲမှနေရေနစ်သေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတဦးကိုကူကပြီးရိုက်တာသတင်းမှာရေးသားထားပါတယ်ဘင်္ဂလားပင်လယ်ဟောကိုဖျက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့အဲ့ဒီဆက်လီပေါ်မှာရိုဟင်ဂျာ130ထဲမှနေတင်ဆောင်ထားတယ်လို့ဟာမီဒူအစ္စလမ်ဆိုတဲ့တာဝန်ရှိသူကပြောပါတယ်လူ90ပဲဆက်နဲ့ဆက်လီမှာ130လောက်တင်ဆောင်လာတာဟာလူမဆန်တာပဲလို့လည်းသူကပြောပါတယ်ဒုက္ခသည်83ဦးကိုကယ်တင်နိုင်ခဲ့ပြီးတော့ကျန်သူတွေကတော့ပျောက်ဆုံးနေသေးပါအခုနှိမ့်မြုပ်သွားတဲ့ဆက်လီပေါ်ပါလူရည်အတွက်အတိုင်းတင်ထားတဲ့နောက်ထပ်ဆက်လီတစ်စင်းလဲတစ်ချိန်နဲ့ထွက်သွားတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇာဒီတာကဒုက္ခသည်စကန်နီမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားပါဝင်တခြားနိုင်ငံတွေကိုသွားဖို့ကြိုးစားလို့ရှိကြပြီးတော့အခုလိုဆက်လီမောက်တည်ဆုံတဲ့ဖြစ်တည်မကြာခဏဖြစ်လို့ရှိပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံမှထားတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ
်အမေရိကန်ပြည်ထောင်စုနဲ့ရေးထိုးထားတဲ့လုံခြုံရေးသဘောတူညီမှုစာချုပ်ကနေနှုတ်ထွက်လိုက်ကြောင်းဖိလစ်ပိုင်ကကြေညာပါတယ်သမ္မတရိုဒရီဂိုဒူတာတေရဲ့အမေရလုံခြုံရေးစာချုပ်ကနေနှုတ်ထွက်ဖို့မနီလာမြို့မှာရှိတဲ့အမေရိကန်တန်ရုံကိုတတိပေးအကြောင်းကြားခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီဒိုရိုလူစင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်ဆာမျက်နှာကနေကြေညာလိုက်တာပါ1998ခုနှစ်မှာရေးထိုးထားတဲ့ The Visiting Forces Agreement VFA သဘောတူညီမှုအရအမေရိကန်တပ်ဖွဲ့တွေကိုဖိလစ်ပိုင်နိုင်ငံမှာစစ်ရေးလက်ကျင့်ဖို့နဲ့ဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေလုပ်ကိုင်ဖို့ခွင့်ပြု ြုတ်ထားတာပါ VFA စာချုပ်ကနေနှုတ်ထွက်ဖို့သမ္မတဒူတာတေက2016ခုနှစ်ကတည်းကအကြိမ်ကြိမ်ချင်းချောက်ပြောဆိုထားသလိုဖိလစ်ပိုင်အထက်လွှတ်တော်အမတ် Ronald De La Rosa ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာညှင်းပယ်လိုက်ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ဇန်နဝါရီလမှာနောက်ဆုံးပြောဆိုထားတာလည်းဖြစ်ပါတယ်
ဥရောပမြောက်ပိုင်းမှာလေပြင်းပေါ်နေတက်ခဲ့ပြီးတော့မိုးသည်ထန်စွာရွာသွန်းတဲ့အတွက်အနည်းဆုံးလူခုနှစ်ဦးသေဆုံးခဲ့ပါတယ်။မနေ့တင်းလာနေ့ကစီယာရာမုန်တိုင်းကြောင့်လေယာဉ်ခီးစဉ်တချို့ဖျက်သိမ်းခဲ့ရသလိုလေပြင်းနဲ့လေယာဉ်တွေပြန်သက်လာမှလည်းအခက်အခဲတွေရှိခဲ့ပါတယ်။မုန်တိုင်းကြောင့်ပိုလန်နိုင်ငံဘူကိုဝီနာထက်ဇန်စကာတောင်ပေါ်အဖန်ဖြစ်ကမ်းမှာရှိတဲ့နင်းလျှော်စည်းပစ္စည်းတွေငှားရမ်းတဲ့ဌာနတစ်ခုမှအမိုးတွေလန်ထက်သွားပြီးတော့အမျိုးသမီးတဦးနဲ့အသက်15နှစ်အရွယ်သမီးဖြစ်သူတို့သေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ခေါင်မိုးလန်ယာကနေပြီးတော့အပျက်စီးအပိုင်းစားတွေထိမှန်လို့အ ਨੇ ဆုံး3ရောက်တန်ရာရခဲ့တာပါပြည်တဲ့နိုင်ငံမှာတော့တင်းငွေနေကဝင်ရောက်တက်ခဲ့တဲ့ဒီမုန်တိုင်းကြောင့်အပျက်စီးဘလောက်ရှိတယ်ဆိုတာမခံမှန်းနိုင်သေးပေမဲ့အင်ဂျင်2000လောက်လက်စင်မီပြတ်တောက်နေပါတယ်အင်္ဂလန်မြောက်ပိုင်းနဲ့စကော့တလန်နေရာတချို့မှာတော့ရာသီဥတုဆက်လက်ဆိုးရွားနေဦးမှာဖြစ်ပြီးတော့နှင်းကြပြီးနှင်းမုန်တိုင်းလည်းတက်ခဲ့မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
in garden ya bet thait tan yaung ni de data rin na nai ngan da ka tadin rue ko nan law ne ko a aw no pyo pya pi ka ja da ba shin khu myama pi san ya tadin saung ba rue sat twe mi myan chet rue de ma lo a yin song di myama nai ngan de ma bet corona virus shi ma shi di ya pai twin ga sa pi lo sit si pi nai do me so de a chang pyo pya pi ba me ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာကိုမြန်မာနိုင်ငံထဲမှာဒီရက်ပိုင်းတွင်မှဆလုပ်နိုင်မတော့မယ်ဆိုတဲ့အကြောင်းကိုတော့ကူးစက်ယောဂတိုက်ဖျက်ရေးဗဟုဌာနတာဝန်ရှိသူတို့ကပြောလိုက်တာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရနိုင်တယ်လို့တန်တရားရှိတဲ့သူလဲလက်ရှိမှာလုံးဝမရှိတော့ဘူးလို့အတည်ပြုပြောခဲ့တာနဲ့တရက်ထဲမှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်လက်ရှိမှာစောင့်ကြည့်လူနာ14ဦးပဲရှိတော့တယ်လို့သူကပြောပါတယ်ဒီအကြောင်း VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်ရှင်
နိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတဦးဖြစ်တဲ့နမ်မတူမြို့နယ်ပြည်သူဆေးရုံမှာထားရှိကုသပေးနေတဲ့အသက်45နှစ်အရွယ်အမျိုးသားနဲ့စောင့်ကြည့်လူနာတွေဖြစ်တဲ့အသက်2နှစ်အရွယ်တရုတ်ကလေးငယ်တဦးအသက်24နှစ်အရွယ်တရုတ်အမျိုးသမီးတဦးနဲ့အသက်28နှစ်အရွယ်တရုတ်အမျိုးသားတဦးအပါအဝင်အသက်52နှစ်အရွယ်အမျိုးသားတဦးနဲ့အသက်31နှစ်အရွယ်အမျိုးသမီးတဦးတို့မှာဒီရောဂါပိုးမရှိကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေ့လယ်တနားရီမှာသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာတန်တရားလူနာလုံးဝမရှိတော့ဘဲစောင့်ကြည့်လူနာ14ဦးသာကျန်ရှိတော့တယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောရေးကိုအတည်ပြုပြောပါတယ
်အခုကဆို14ယောက်ပဲစောင့်ကြည့်လူနာကျန်တော့တယ်နော်
ကျန်ရှိနေသေးတဲ့စောင့်ကြည့်လူနာ14ဦးထဲက6ဦးရဲ့ဓာတ်ခွဲနမူနာတွေကိုရည်ညွှန်းဓာတ်ခွဲကန်စီပေးပို့ထားပြီးတခြားလူနာတွေရဲ့နမူနာတွေကိုလည်းပေးပို့ဖို့စီစဉ်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ရှိနေပေမဲ့အဲ့ဒီမှာရာသီတုပ်ကွေးကိုသာစစ်လို့ရပြီးအခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်အတွက်အတည်ပြုနိုင်မှုကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲကန်တွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲကန်စီကိုပေးပို့စစ်ဆေးပြီးအတည်ပြုချက်ရယူနေရတာဖြစ်ပါတယ်ဒါပေမဲ့မကြခင်ရပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းမှာဒီဗိုင်းရပ်စ်ရှိမရှိဆိုတာကိုဓာတ်ခွဲစမ်းသပ်မှုတွေစတင်လှုပ်ဆောင်နိုင်တော့မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ရဲ့ NaN ရှေ့အားကြတော့ရာသီတုပ်ကွေးအတွက်ဆိုရင်တော့ reference လက်ဖြစ်တယ်ကျမတို့ကသမီးရမျိုးဆိုနိုင်ငံတွေဆိုညာတော်မှာအများကြီးဒါမဲ့လို့ reference လက်က15ခုပဲရှိတယ်ဒီဥစားတော့မကြခင်မှာစစ်နိုင်နေတယ်မကြခင်ဆိုတော့ရပိုင်းအတွင်းဖြစ်မယ်
အခုလိုကိုနိုင်ငံတွင်မှာပဲစမ်းသပ်စစ်ဆေးမှုတွေလုပ်နိုင်လာရင်လူနာတွေအတွက်လိုအပ်တာတွေပိုလုံးနိုင်ပြီးတော့မယ်လို့လည်းပြောပါတယ်
ခုနကမှစစ်နိုင်တဲ့အတွက်ကြောင့်မို့ကျမတို့ကအဖြစ်ချက်ချင်းတိလဲအခါမှာလိုအပ်တာတွေအများကြီးလုပ်လို့ရတာပေါ့နော်။ negative ဖြစ်ရင်လည်း negative ဖြစ်တဲ့အလျောက် positive ဖြစ်ရင်လည်း positive ဖြစ်တဲ့အလျောက်ဒုနာကိုလည်းကျမတို့မြင်မြန်ဆန်းဆန်းလိုအပ်တဲ့ဟာတွေကိုပို့ပြီးတော့ပေးနိုင်မှာပေါ့နော်။
မြန်မာနိုင်ငံမှာ novel coronavirus ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်နေထိုင်စားသောက်ဖို့လူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ပြီးလက်ကိုစနစ်တကျမကြာခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချေရင်ပါးစပ်အုပ်ဖို့အတွက်ကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်
ဆူဆူပြောပြခဲ့တာပါရှင်အခုရခိုင်မြန်မာရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ဒေသခံတွေရဲ့စစ်ဘေးရှောင်ဒုက္ခတွေအကြောင်းကိုအလှည့်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရောချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာပါတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်တချို့နေရာတွေမှာဆိုရင်တိုက်ပွဲအတွင်းပစ်ခတ်တာတွေကနေအရက်သားတွေနေထိုင်တဲ့နေရာတွေကိုကြီးစံကြတာကြောင့်ရွာလုံးကျွတ်ထွက်ပြေးတိတ်ရှောင်နေကြရတဲ့အခြေအနေတွေအထိရှိထားပြီးစစ်ပြေးဒုက္ခတွေအရေးအတွက်လည်းပို့ပြီးတော့တိုးလာနေပါတယ်ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေတစ်နေ့ဆက်တစ်နေ့ပြင်းထန်ဖြစ်ပွားလာနေတာပါ ဗုဒ္ဓတော်မြို့နယ်ကွန်းတောင်ကျေးရွာဘက်မှာမနေ့ကမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်ချုပ်တမတော်ပြောခွေးရဗိုလ်မှူးကြီးဝင်းစောဦးကပြောပါရတယ
်။အာပြင်းတယ်ပြင်းတယ်။ကောင်းများအဲ့ဒီရခုံတိုင်းတို့ကွန်းတောင်တို့ဒီတောင်တို့ဒီတောင်တို့သပထတို့အဲ့နာလေးမှာပဲ။ညရွာလေးမှာမြေအခြေခံအေရအဲ့ရွာလေးမှာဟလာသူတို့ရဲ့သပတိလိုသဘောထားပြီးတော့မှဟိုရွာဝင်လိုက်ဒီရွာဝင်လိုက်နဲ့လုပ်တဲ့အခါမှာမနေ့ကအဲ့မှာတိုက်ပွဲဖြစ်လို့နော်အလောင်းနဲ့တည်းမဆယ်ကျော်တော့ရတယ်။
မနေ့ကဗုဒ္ဓတော်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေးရခိုင်တုခကပြောပါတယ
်။ဒီဗုဒ္ဓတော်မြို့နယ်မြောက်လုံတောင်ရွာနဲ့ဒီကွမ်းတောင်ကျေးရွာအကြားရှိတဲ့ဒီနယ်တို့ရခိုင်တပ်တွေရဲ့တပ်ဖွဲ့တွေကိုမြန်မာစစ်ကြောင်းပကြမ်းနေပြီးတော့ဒီနယ်နဲ့၉နာရီ၅၀ကျော်ဆက်ပြီးတော့မှဒီတမန်နှင်းနှင်းကနေဒီလက်နက်ကြီးပြစ်ကူတွေလေကြောင်းပြစ်ကူတွေပုံပြပြီးတော့လာဒီအဲအလုံးရဲနဲ့ထိုးစစ်ဆင်လာတာရှိတယ်။ဒါအရင်မရှိနဲ့နေပြီးတော့လာရောဒီဘုံတိုက်ကြမ်းမှုတွေလောက်ခေတာရှိတယ်။အမတ်ကြီးကကြာစုမှုကတော့ရှိတယ်ဗျ
။ဒီနေ့မနေ့တကောင်ကျော်ချိန်မှာရေတိတ်တောင်မြို့နယ်နှစ်ဖက်လုံးကွာသမတော်တိုင်ရင်ဘက်မှာပြေခါတိုက်ကြမ်းမှုတွေဖြစ်ပွားခဲ့တယ်လို့ရေတိတ်တောင်မြို့ရက်ွယ်အုပ်ချုပ်ရေးမှူးသူကပြောပါတယ
်။ဒါတော့တက်ကတယောက်ပြောတာကတော့ညာတက်ကိုအေကဝင်ကြည့်တယ်တဲ့အဲ့ဒါသူတို့အဆောင်တွေတော်တော်ထိခိုက်တော့တယ်လို့ပြောတယ်သူကလေ။အနာကြီးကျော်ကျော်လောက်ပြစ်ခဲ့တယ်လို့ပြောတယ်။အဲ့ဒီ9300 9300တဲ့ရင်းကလေးမျိုးကံရကြောင်းတမ်းပြီးတော့ဖက်ပြကြတာပေါ့။နောက်ပြီးအဲ့ဒီမျိုးထင်းမျိုးရင်းတဲ့မှာလည်းလမ်းနဲ့ငယ်ကြည့်ကြလာလာပြီးတော့ကြည့်တယ်လို့ပြောတာပဲ
။ဒီလိုပြစ်ခတ်မှုဖြစ်ပွားတာကိုရထိတ်တော်မျိုးနဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစလေဦးတင်မောင်ဝင်းကလည်းအတည်ပြုပါတယ်။ဒါပေမဲ့အနောက်ပိုင်းသားစစ်သားနာချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကရောရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကပါရသေးတောင်မြို့တွင်ပြစ်ကမှုဖြစ်စေမရှိဘူးလို့ညင်းပါတယ်။ဒါပေမဲ့မနေ့ကချင်းမြင့်နယ်ပလဲဝါမြို့နယ်တွင်300ရာခန့်မှနေတိုက်ပွဲဖြစ်ပွားခဲ့သလိုကြောက်တော်မြို့နယ်တွင်မှလည်းပြစ်ကမှုတွေဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ
်။တိုက်ပွဲကတော့ဖေဖော်ဝါရီလ10ရက်နေ့မှာဒီမြို့နယ်လေးခုလောက်မှာဖြစ်ခဲ့တာရှိတယ်။အဲ့မှာဒီကြောက်တော်ရဲ့ပလဲဝါမင်းပြဦးတီတောင်ကတို့ဒီပလဲဝါမြို့နယ်လီချောင်းတပါဆိုင်ကဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဒီအားရောပြောင်းနေတဲ့ပွဲအပြာလာချုပ်ပေါ်ခင်းတာရှိတယ်။ရားရင်လေးကြီးနဲ့ဒီဆက်တိုက်ကုန်းပြတာလည်းလုပ်တယ်။ဒီရင်ဒီပလောဝမျိုးနယ်ဒီမုံမူးရွာအဲ့ဒီအနောက်တောင်ထဲမှာရှိတယ်။အဲ့ဒီတောင်ကျောင်းမှာလည်းဘာမှစစ်သားရဲ့ဒီခမာရမှုတိလေးခမာမှုတိရှိအဲ့ဒီစစ်ကြောင်းတွေလည်းနေပြီးတော့ဒီတိုက်ပွဲဖြစ်တာရှိတယ်။ဒီပလောဝမျိုးမှာရှိတဲ့ဒီခါလာနေချေကိုတိုင်းဌာနချုပ်ပေါ်တော့အဲ့ဒီတိုင်းဌာနချုပ်ရဲ့နောက်ပြီးတော့ဒီစကားကကိုဒီရှောက်တော့အခြေစိုက်ဒီစကားကကိုဌာနချုပ်ကိုလည်းကျွန်တော်တို့ဘက်ကနေအဲ့ဒီလိုလက်ပြခပိုက်ဆက်ခဲ့တာရှိတယ်
။ဘုံမူကြီးဝင်းစော်ဦးကတော့ကြောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလောဝဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူး။ဒီရပိုင်းတွင်ဗုဒ္ဓတော်နဲ့ရတိတ်တော်ဆက်ဘက်မှာတိုက်ပွဲပြင်းထန်နေတာကြောင့်ရွာသား2000ကျော်ဗုဒ္ဓတော်မြို့နယ်ဒေကန်ခွတ်ဆုံရွာဘက်ကိုတင်းချောင်ရောက်ရှိနေတယ်လို့စစ်ချောင်ကူညီရေးဖွဲ့ဝင်ကိုဝင်းနိုင်ကပြောပါတယ်
။အခုကကျွန်တော်တို့ဒီဖက်ပြလာတဲ့လူတွေကတော်မြို့နယ်ပါတယ်ဗုဒ္ဓတော်မြို့နယ်ပါတယ်ဒီရစီတော်မြို့နယ်ဘက်မှာဆိုကြောက်တန်းတို့ရဘုံတို့တမင်လာအိုဖောက်ဒီအများရောဘမရှိကြောဘောတော့အဲ့ဒီဖက်ကဒီလာဒီရင်းနေရပေါ်တော့ပို့ပြီးတော့ဒီတိုက်ပွဲတွေကပြင်းနေမှာတော့ဒီဒီတော်မျိုးနဲ့ရေတေကန်ဖတ်ဆောင်ရဲရောကိုပြလိုက်ကြတာပေါ်တော့သူတို့ကဘူးရောကဘယ်လိုရှိလဲဆိုတော့အနည်းဆုံးဆိုတော့ကျွန်တော်တို့လူပေါင်း1000ကျော်တော့ပြီးတော့ပြောတယ
်မနေ့ကလည်းရတိတ်တော်မျိုးနဲ့စင်ကုန်းတိုင်ကြီးွာမှာလက်လက်ကြီးကြီးကြာရောက်ပွားကွဲမှုကြောင့်ရွာရန်အလုံးဗုဒ္ဓတော်မျိုးနဲ့ဘက်ကိုရွာလုံးကျွတ်ထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ပြောပါတယ်ရခိုင်လက်နက်ကန်အေအဖွဲ့နဲ့မြန်မာစစ်တပ်တို့တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေများပြားလာသလိုရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်တသိန်း6000ကျော်ရှိလာနေတယ်လို့ချင်းပြည်နယ်မှာစစ်ရှောင်ဥယျာဉ်4000ထိရှိနေတယ်လို့ဒုက္ခတဲ့ကုညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွင်းအင်သတင်းပြပုတ်ခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အစိုးရကစောက်ပေးထားတဲ့စခန်းတွေမှာစစ်ပေးရှောင်ဒုက္ခသည်တွေကသွားပြီးတော့မနေကြပါဘူးဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်စခန်းစောက်တာကိုလည်းအစိုးရကခွင့်မပြုတာကြောင့်နေထိုင်ရေးအခက်အခဲတွေကြုံတွေ့နေကြရတဲ့အကြောင်းကိုတော့ VOA သတင်းတော့ကိုသက်နိုင်ကမေးမြန်းသတင်းပြပုတ်ထားပါတယ်ရှင
်ရခိုင်လက်နက်ကန်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေစေရခိုင်မြောက်ပိုင်းကကြောက်တော်များဦးမင်းပြဗုဒ္ဓတောင်ရသေးတောင်နဲ့ပုံနှံကျုံစတဲ့မြို့နယ်တွေမှာစစ်ဗိဒုက္ခသည်တွေနေထိုင်ဖို့အတွက်ဆိုပြီးတော့ရခိုင်ပြည်နယ်စိုးရဖွဲ့ကပြီးခဲ့တဲ့2019ခုနှစ်ကလေးကစောက်ဦးတွေစောက်ပေးထားပါတယ်ဒါပေမဲ့လက်ရှိရှင်ဒီအဲ့ဒီစိုးရကစောက်ပေးထားတဲ့ဒုက္ခသည်စခန်းတွေမှာစစ်ဗိဒုက္ခသည်တွေမနေတာကြောင့်ဒီတိုင်းပဲပြစ်ထားရတယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့ပြောခွင့်ရစေဝင်သားရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဟုတ်ကဲ့တော့မပြောတတ်ဘူးဘယ်ဘာကြောင့်လဲဆိုတော့သူကပထမတော့အောင်နေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတယ်ပေါ့နော်အင်ကောင်းစုပေါင်း900ကျော်နေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတဲ့အတွက်ကြောင့်အဲဒီကြောင့်နေပြီးတော့ ဟိုဒါအနေဆိုင်ဖို့အတွက်အခက်အခဲဖြစ်နေရဲ့ဒါကြောင့်မို့လို့ဟိုဟိုနေရာချထားပြီးဖို့အတွက်ဒီအဆောက်အဦစောင့်မယ်ဆိုပြီးတော့ဒါစမချက်ဆွဲလိုက်တယ်ပေါ့နော်စမချက်ဆွဲပြီးတော့ချောက်ဆောက်လိုက်တယ်ပေါ့မိုးရင်းကာလမှာပဲဆောက်ရတယ်ခဏနေရေးကြံ့ကြံ့မှုတော့ရှိသွားတယ်အဲဒါပေမဲ့အဆောက်အဦပြီးတော့ကဲစစ်အဲမြေတူတွေပြပြီးလာနေလို့ရပါပြီဆိုတော့အခါသူကမင်းတော့ပါဘူးဆိုပြီးတော့တန်းပြီးတော့ဆန္ဒပြကြတယ်။အဲ့တော့အဲ့ဒီနေရာတွေဟာအတိအတိုင်းဖြစ်နေကြသူတွေပေါ့နော်။အကုန်လုံးဆိုတော့ 1.8 billion ကျွန်တော်တို့တကယ်ခပင်းနေဆိုတော့ 1 billion ကိုခံတယ်။အဲပြည်ဆောင်စုကပံ့ပိုးတာကတော့ 0.8 ပေါ့ 1.8 billion
ဘုဒ္ဓတော်ဒေတာခန်ကိုဝင်းနိုင်ကတော့ဘုဒ္ဓတော်မျိုးနေထဲမှာအစိုးရကဆောက်ပေးထားတဲ့ဒုက္ခသည်စခန်းမှာဒုက္ခသည်တွေမနေနိုင်ကြဘူးလို့ပြောပါတယ်
။သူတို့ဆောက်ပေးထားတဲ့နေရာတွေမှာတော့လူတွေမနေဘူး။အဲငါဘာဖြစ်လို့လဲဆိုတော့ဒီမျိုးနေလေးဝဲတယ်အဲ့နေရာကမူဆန်နေတဲ့ယောနေနေနေပေါ့နော်။အဲ့မှာနေရာမှာတွားပြီးဆောက်ပေးထားတာတွေ့တယ်ကျွန်တော်တို့ဒီဘုဒ္ဓတော်မျိုးနေလေးရှောင်းတွေယောနာမှာသူတို့လောက်ပေးထားတာတွေ့တယ်ကျွန်တော်တို့
အစိုးရကဆောက်ပေးထားတဲ့စစ်ဘေးကြောင့်စခန်းတွေဟာတော်ရည်လာရေးခက်ခဲတွေရှိသလိုရေမီးစတဲ့ခက်ခဲတွေရှိနေတာကြောင့်စစ်ဘေးဒုက္ခတွေတွေနေနဲ့မနေထိုင်ကြတာဖြစ်တယ်လို့လည်းရတိတော်မျိုးနေမျိုးသားလှတ်တော်ကိုယ်စားလှယ်ဦးခင်မောင်လာကပြောပါတယ်
။စိတ်ကြီးကြတာကစစ်ဘေးဒုက္ခတွေတွေကြောက်ကားကားနာတိရမယ်နောက်လှတ်တော်ကိုယ်စားလှယ်တွေနောက် CS တို့တွေညီမီးမျိုးဟာတွေနဲ့ဘာတွေညှောမှာအဲ့ဒီအစီအစဉ်ကိုလုပ်ရမှာသူတို့ဒီဆောက်တဲ့နေရာကလက်တွေမကြောက်ဘူးရခိုင်မကရေလန်းကညားတယ်လေနောက်ရေတောက်ကုန်ရေချပါတယ်ရေလန်းခီညားတယ်သူတို့ကကိုယ်တွေကသွားလိုက်လာလိုက်ရေလိုက်သွားလိုက်အဲ့လိုလုပ်နေရတာသူကလုံချုံရေးကိုဥစားပြီးတော့လုပ်လိုက်တော့တကယ်ဒုက္ခတွေဒီဆန်တဲ့မကိုက်ဘူးသူတို့သွားသွားဖို့လာဖို့လွယ်နေဒီမှာရေမင်းအဖြစ်ကြီးတဲ့နေရာသူကကုန်းခေါ်ကြီးမှာရေမရှိဘူးမင်းသွားရေးလာရေးခက်တဲ့နေရာတွေဖြစ်နေတယ်လုံချုံရေးရှိတော့ဟိုဥပြပေးလိုက်တော့တကယ်ဒုက္ခတွေလွယ်ရှင်နဲ့လွေးချော်နေအဲ့ဒါရောက်အောင်ဆွေးအားဆောက်တဲ့အဆောက်အဦတွေဘူးမှမတော်ဘူးအဲ့လိုအလားတက်ဖြစ်ကုန်တာ
ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်တာကြောင့်စစ်ဘေးဒုက္ခတွေဥယျာဟာလည်းတနေ့ထက်တနေ့များပြားလာနေပေမဲ့အစိုးရဆောက်ပေးတဲ့နေရာတွေကိုမတော်ကြပါဘူးဒါပေမဲ့သူတို့နေရေးထိုင်ရေးအတွက်သူတို့တဖို့နဲ့သူတို့လည်းဆေးရှောင်စခန်းတွေဆောက်ခွင့်မရှိပါဘူးအန္တရာယ်ရှိတဲ့နေရာတွေမှာစေချောင်စခန်းတွေကိုယ်တော်ဖော်နဲ့ကိုယ်မဆောက်ဖို့အစိုးရကတားမြစ်ထားတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစေပင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်။ဒါကြောင့်လဲဆိုတော့စေချောင်စခန်းတွေကိုတိစောက်တဲ့အခါမှာချိုးချိုးရကိုဟိုစိတ်တဘောထားအတိုင်းတိစောက်တယ်တိစောက်တဲ့အခါမှာတချို့နေရာတွေကြတော့မလော့ကင်းတဲ့နေရာတွေနဲ့ဆင်းမလော့ကင်းတဲ့ညီဆက်တဲ့နေရာတွေမှာဖြစ်နေတဲ့အတွက်ကြောင့်ဒါကြောင့်မို့လို့ဟိုချိုးဖွဲ့နဲ့ညီနိုင်တိုင်းနဲ့ဒီမှာတိစောက်ဖို့အဲ့လိုမျိုးရှိပါတယ်။မလကင်းတဲ့နေရာဆိုတော့အဒီလိုပါဟိုဒီဟိုစစ်ပြနိုင်တဲ့နေရာနဲ့နီးစပ်တဲ့နေရာတွေမှာဖွင့်ထားတဲ့စခန်းတွေပေါ့
စီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာဖေဖော်ဝါရီလ5ရက်နေ့အထိထွက်ပြေးတင်းဆောင်နေကြရတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိကိုရင်းမင်းဦးကပြောပါတယ
်ဆိုတော့ဒီ5ရက်နေ့တတိဒီအစိုးရကဟိုရင်းအပိတ်တော်ရှိတယ်5ရက်နေ့စုစုပေါင်းစခန်း124ခုရှိတယ်။သူရစခန်းပေါင်းဒါခရိုင်၄ခုမှဖြစ်နေတာပေါ့။ဆက်တွေ့ခရိုင်ရှိတယ်။မြောက်ဦးခရိုင်၊မောင်တော်ခရိုင်၊တောက်ပြုခရိုင်။အော်အဲဆက်တွေ့ခရိုင်မှာဆိုလို့ရှိရင်ပုံနေကျွန်းရသေးတောင်ပေါတော်ဆက်တွေ့မြောက်ဦးခရိုင်မှာဆိုရင်မြောက်ဦးမင်းပြားကြောက်တော်မြေပုံမောင်တော်ခရိုင်မှာဗူတီတောင်မြို့နယ်နဲ့တောက်ပြုခရိုင်မှာဆိုရင်အမ်းကဲစုစုပေါင်းသူရစခန်းက124ခုရှိတယ်။လူဝိရစုစုပေါင်း 49,598 ဦးရှိတယ်။တော့အိမ်တော်စုက 12,082 ဦးရှိတယ်။အဲဒါ9ရက်နေ့ဒိတ်ဒီဖေဖော်ဝါရီလ9ရက်နေ့ရှိနေတဲ့လူဝိရနဲ့စကန်းစင်းရင်းတော့ရှိတယ်။အသေးစိတ်ရှိတယ်ပေါ့နော်
။အစိုးရကရခိုင်ပြည်နယ်တွင်းမှာစစ်ဘေးဒုက္ခသည်9000နီးပါးရှိတယ်လို့ထုတ်ပြန်ထားပေမဲ့လည်းစစ်ဘေးရှောင်တွေကိုလိုက်လံစီရင်ပြုစုနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစေယုံ REC ကတော့ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်3000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုသနိုင်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုဒီမှာပဲရနာပြီးအခုကချင်ပြည်နယ်ဘက်ကဖမ်းဆီးထိန်းသိမ်းမှုတချို့ကိုလည်းပြောပြချင်ပါတယ်။မြစ်ကြီးနားရဲစခန်းမှာထိန်းသိမ်းထားတဲ့ခရီးရန်ဘာသာရေးကချင်အမှုဆောင်နှစ်ဦးကိုဖေဖော်ဝါရီလ17ရက်အင်္ဂါနေ့ကမြစ်ကြီးနားထောင်ကိုပို့လိုက်ပြီးလို့ကချင်ဥပဒေပညာရှင်နဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အနှစ်60ပြည့်ကချင်တော်လှန်ရေးနှင့်အထိတ်မှဆူတောင်းပွဲကိုဦးစီးစီစဉ်သူနှစ်ဦးကိုမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန် 18-1 နဲ့တပ်မတော်ဘက်ကတရားစွဲခဲ့တာပါ။သူတို့တွေပြန်လွတ်မြောက်ရေးကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်အပါအဝင်ကချင်ငြိမ်းချမ်းရေးအကျိုးဆောင်တွေတပ်မတော်နဲ့ညှိနှိုင်းနေတဲ့ကြားကပဲသူတို့နှစ်ဦးကိုဘာကြောင့်ထောင်ထဲပို့လိုက်ရပါလဲဆိုတာကိုမှတ်စုမုံကစူးစီးတင်ပြထားပါရှင်
။ဟုတ်ပါတယ်။ Pigare Fiwaila Nayaniga, Kachin Lulaye Pue KIO, Kachilumyawe Dek KIA Dolaye Sagere, and Nishanse Sudanwe Kanago, Kachimine Mijina Mu, Naunan Jordbon Sudan Dama Jimakeraba, Deep Way Jimakera Nepadabi, Fiwaila Chayanimaro, Jobon Sudan Tanga, Pada Yitaungesia Udown Luane, Lunga Dawinga Udu Tanugu, Damrogani Layao Koyubi, Mijina Mu Myoma Yeskama Sisi Mimian Kebare, Erina Maro Droniago. မတရားတင်းတဲ့ဆက်သွယ်မှုပုံမှန်စက်ခွန်တင်းတဲ့အမှုဖွင့်ထားခဲ့တာပါကချင်ဘာသာရေးအမှုဆောင်အုပ်လူမျိုးရေးအတွက်ကချင်နေချင်းခရီးရန်အဖွဲ့ချုပ် ကချင်ပြည်သူတွေကချင်လူငယ်တွေတွားရောက်ဝေးရံခဲ့ကြပါတယ်ဒီလိုမျိုးကချင်ဘာသာရေးအမှုဆောင်တွေကိုရပ်ပိုင်းအတွင်းမှာပဲမြကြီးနာကျင်းတော်နဲ့ထည့်ပြီးတော့ချုပ်နှောင်ခွင့်တရားဥပဒေလမ်းကြောင်းနဲ့ညီပါရဲ့လားဆိုတဲ့အမေးကိုတော့ကချင်လှူရှားသူတွေဘက်ကဥပဒေကြောင်းအရလိုက်လံကူညီပေးနေသူတူဦးဖြစ်တဲ့ကချင်ဥပဒေပညာရှင်ကချင်ရှေ့နေဦးမောင်ဆိုင်ထုကအခုလိုသုံးသပ်ပါတယ်ကျွန်တော်ဥပဒေ
တရားစွဲမဲ့အသိရှိမယ်ပေါ့ဗျာဒါပေမဲ့အားပေးကူညီတာတွေကိုသူကပေါ်ပေါ်တင်တင်တက်တည်မပြနိုင်ဘူးဆိုတော့ဒီစက်ကွန်တက်ကသူတို့ဖားနာတော့ဖားနာပေါ့ဒါပေမဲ့ကျွန်တော်တို့ဥပဒေဆိုင်ရာကြည့်တာကဒါတော့မမြောက်ဘူးပဲဗျာကျွန်တော်တို့မြင်တာတော့ပထမယမန်ချုပ်ယမန်တို့ချုပ်ထားမှပဲအချုပ်ထဲမှာပဲထားတင်တော့ဟုတ်တယ်သူတွေရတော့ဒီဒုတိယယမန်မှာဆိုရင်တော့ကျွန်တော်တို့ယမန်ယူပြီးတာနဲ့တော့ထောင်ကြီးကိုပို့ဖို့တော့ဟုတ်တယ
်အခုလိုမျိုးသူတို့နှစ်ဦးကိုမြจีนားအချင်းတော်ကိုပို့ဆောင်လိုက်တဲ့အချိန်မှာမြจีนားအချင်းတော်ရှေ့ထီသွားရောက်ဝင်ရံခဲ့တဲ့ချိန်ငယ်ရရဲ့တယုတ်ဖို့တင်ဆက်မှုကြောင့်မြจีนားအချင်းတော်ထဲမှာအချင်းချခံရဘူးသူကချင်အမျိုးသမီးဆိုင်းနုဘန်ကအခုလိုမျိုးငိမ့်ချမ်းစွာလှုပ်ရှားသူတွေပေါ်မှာတရားစွဲဆိုနေတာမတရားဖမ်းဆီးချုပ်နှောင်မှုတွေကိုအများဆုံးရပ်တန့်ပေးဖို့တောင်းဆိုပါတယ
်ဒါက freedom of expression ဟုတ်တယ်လို့ကျွန်တော်အနေနဲ့ယူနေတယ်ဘာလို့ဆိုသူတို့ပေးတဲ့ဒီ message မှာလဲတကယ်တမ်းအရန်ပြင်းထန်တဲ့ message တွေမပါဘူးဆိုတော့ဒါကငိမ့်ချမ်းတဲ့တိုင်းပြည်ကိုမလိုလားချင်ပြီးငိမ့်ချမ်းတဲ့ပြည်သူတွေဒီဘက်ကအရှင်တွေနဲ့ထိုင်ချင်ပြီးဆိုတဲ့ message တွေတွေ့ရတယ်ပေါ့နော်ဆိုတော့ဒါကထောင်ပေါ်ရောက်လာအောင်ကြည့်ပြင်းထန်တဲ့ဟာမဟုတ်ဘူးကျွန်တော်အမြင်နဲ့ဒီအတင်းတော်ဆရာကြီးဖြစ်တဲ့တောင်းနဲ့လည်းဆိုရင်အခုကထောင်းမှာစားခံရတဲ့ဆွဲဟာတော်တော်လေးဟိုသူတို့ဘက်ကနေလည်းရှင်းပြလည်းမကောင်းဘူးเนาะပြီးတော့သူတို့ရဲ့ data super ကနေလည်းရှင်းပြရင်လည်းတရားဟိုခံစားပေးရပေါ့เนาะဘာလို့ဆိုကိုယ်ရင်းလိုက်ဒီလိုဖြစ်ခဲ့ရတယ်ဆိုတော့ဒီလိုမျိုးတရားမျှတမှုမရှိတဲ့ဟာကိုပြီးတော့ဟိုဥပဒေမျိုးလုံးနေရဲ့လုံရက်တွေကိုကတော့အမြန်ဆုံးဟိုဖြည့်ရှင်းပေးဖို့လိုအပ်တယ်ပြီးတော့ဒီသက်ဆိုင်အနာပိုင်းဘက်ကရောပြီးတော့တရားရေးမှန်တဲ့ဘက်ကရောဒါကိုအော်လူလူရှိရမယ်မလို့ပေးနေပေါ့နော်ဥဒေလန်တောင်းအတိုင်းတရားမျှတမှုရှိရှိဆွင့်ပြပေးဖို့အတွက်ကျွန်တော်တို့မျိုးလင်းမျိုးလေးပြချင်ပါရဟုတ
်ကချင်ဒေါ်လာရေးစတင်ခဲ့တဲ့နေ့စူတောင်းပွဲအခမ်းအနားကိုကချင်မျိုးသားတိုင်ပင်ခံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီစူတောင်းပွဲဟာနေ့60ကျော်ကြာခန်းစားခဲ့ရတဲ့ပြည်သူတွေဒုက္ခကနေကင်းလွတ်စေဖို့အစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စူတောင်းပေးရုံသာမကငြိမ်းချမ်းရေးအမြန်ဆုံးရအောင်ဆောင်ရွက်ပေးဖို့အတွက်သတင်းစကားပါလို့ထားတာဖြစ်ကြောင်းကချင်မျိုးသားတိုင်ပင်ခံအဖွဲ့ကလည်းသတင်းထုတ်ပြန်ပါရရှင်
မဆုမွန်ပြပြခဲ့တာပါရှင်ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ကြရတယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American သံမြန်မာပိုင်းအစီအစသ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။မကြခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ VOE American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုရောဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေညီနားဆင်နိုင်ပါတယ်အခုည9နာရီခွဲကနေ10နာရီအထိနားဆင်ကြရမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်မှာအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ဒီမိုကရက်တစ်ပါတီအတွင်းသဗ္ဗတလောင်းရွေးချယ်တဲ့ပနာမရွေးကောက်ပွဲဒီကနေ့အင်္ဂါနေ့နယူးဟမ်ရှိုင်းယားပြည်နယ်မှာကျင်းပပါတယ်။ဒါဟာပါတီတွင်းသဗ္ဗတလောင်းရွေးကောက်ပွဲဒုတိယမြောက်ကျင်းပတာပါ။ရွေးကောက်ပွဲမတိုင်ခင်နေ့ရက်အလူတင်းငွေတွေနေ့ကမဲဆွယ်ပွဲဒီမှာကိုယ်စားလှယ်လောင်းတွေတယောက်နဲ့တယောက်အပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်။2020သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုနိုင်ရအောင်အဓိကရှင်းပြိုင်မဲ့သူဖြစ်လာဖို့ရည်ရွယ်ပြီးကိုယ်စားလှယ်လောင်းတွေတယောက်နဲ့တယောက်အကြိမ်နဲ့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေခဲ့ကြပါတယ်။တောက်ကြနေကနယူးဟမ်ရှိုင်းယားပြည်နယ်မှာစကားဆစ်ထိုးပွဲကျင်းပပြီးဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းတွေအပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။သူသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအကြားဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့လိုနေပြီလို့ ABC ရုပ်သံကနေပြောဆိုသွားပါတယ
်။ The world's in disarray. We're losing our allies. We have no help in the Persian Gulf.Our NATO allies have made a moral equivalence between us. ဘာဒီဟာ
ဖြစ်ဖြစ်ဖြစ်နေပါတယ်။မဟာမိတ်တွေကိုကျွန်တော်တို့လက်လွတ်ဆုံးရှုံးနေရပါတယ်။ဘာရှန်ပင်လယ်ကွေ့မှာကျွန်တော်တို့ကိုကူမဲ့သူမရှိဘူး။ကျွန်တော်တို့မဟာမိတ် NATO အဖွဲ့ကိုယ်တိုင်ကအီရန်နဲ့ကျွန်တော်တို့ကြားဒန်းတူထားပြီးကျင်းဝေးအရာနှိုင်းရှင်တာတွေလှုပ်လာကြပါတယ်။ဖျားသခင်ရဲ့စင်ကြယ်မြင့်မြတ်တဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့ကျွန်တော်တို့ရဲ့အခြေအနေကိုကျန်တဲ့တကမ္ဘာလုံးကစိုးရိမ်နေရပါတယ်။အမေရိကန်ပြည်ထောင်စုဆိုတာဘယ်ရောက်သွားပြီလဲဆိုပြီးကျွန်တော်တို့မဟာမိတ်တွေမေးခွန်းထုတ်နေကြပါတယ
်။အင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေအတွက်ဘီလီယံနာတထည်ကြီးတွေနဲ့စီးပွားရေးကော်ပိုရေးရှင်းကြီးတွေစီကငွေကြေးတွေရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုခုခံခြေပပြောဆိုသွားပါတယ်။အမေရိကန်နိုင်ငံရေးမှာကွဲလွဲချက်တွေနဲ့ပဋိပက္ခတွေကိုညှိနှိုင်းဖြေရှားဖို့လိုနေပြီဆိုပြီးသူကပြောဆိုသွားတာပါ။
I'm putting together the governing coalition to get it done. That's how we're going to win.
မြန်မာဖွဲ့လို့အုပ်ချုပ်ရေးတည်ရက်နဲ့လုပ်ငန်းတွေကိုဆောင်ရွက်မှာပါဒီလိုနဲ့ပဲကျွန်တော်တို့အနိုင်ရပါလိမ့်မယ်တိုင်းပြည်မှာသဘောထားခွဲလွဲတဲ့ဒီပခါတွေစိုးရင်ထိတ်လန့်ရလောက်တဲ့အထိတိုးလာတဲ့အခြေအနေမှာထိမ့်ကြီးတဲ့အုပ်ချုပ်ရေးတည်ရက်လိုလာပါတယ်ကျွန်တော်တို့တံမိုးထားမှုတွေကိုစွန့်ပယ်တာမျိုးမဟုတ်ပဲတံမိုးထားမှုတွေနဲ့ကိုက်ညီတဲ့ပြန်လည်ကုစားနိုင်တဲ့အနေအထားတွေလိုအပ်နေပါတယ
်အထက်လွှတ်တော်မှအလစ်ဘတ်ဝါရန်ကတော့ဝင်ငွေနဲတဲ့သူကတိတ်နေနေတဲ့မမျှတတဲ့ကွာချက်ကိုပြန်ညှိအောင်ဒီမိုကရက်တစ်ပါတီအနေနဲ့ကြိုးပမ်းနေပြီးချမ်းသာတဲ့သူငွေရှင်ကျေးရှင်တွေပဲအကျိုးအမြတ်ရနေတာတွေကိုစန့်ကျင်သွားမယ်အကြောင်း ABC ရုပ်သံကနေပြောဆိုသွားပါတယ
် The coalition of billionaires is not exactly what's going to carry us over the top
ကျမတို့လိုချင်တဲ့ကန့်သက်တွေကိုကြိုနိုင်အောင်မြေတောင်မြောက်ပေးနိုင်တဲ့အခြေအနေကိုဘီလီယံနာတထည်ကြီးတွေကလုံးဝမဖန်တီးပေးနိုင်ပါဘူးကျမတွေ့ရတဲ့လောက်တော့အစိုးရကလည်းထိပ်ပိုင်းကအလွှာပါပါလေးအကျိုးအမြတ်ရဖို့အတွက်ကိုပဲဆောင်ရွက်နေတဲ့အစိုးရဖြစ်ပါတယ်။ဆယ်စုနှစ်တွေနဲ့ချီပြီးဒီလိုဖြစ်နေတာပါ။အခြေအနေကပိုးပိုဆိုးလာတာကိုတွေ့နေရတယ်လေ
။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲသမ္မတဒေါ်နယ်ထရန့်ကိုယာလူကဖယ်ရှားရေးအောက်လွှတ်တော်ဒီမိုကရက်အမတ်တီတရားစွဲဆိုထားတဲ့အမှုသမ္မတမှာအပြစ်မရှိဘူးဆိုပြီးအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့သမ္မတထရန့်ကဒီမိုကရက်တွေဟာယူသွန်နေသူတွေယူသားမှုနဲ့အမှန်တရားဆိုတာကိုဂရုမစိုက်သူတွေဒီမိုကရက်တစ်ပါတီဟာဒဏ်ရာအကြီးအကျယ်ရထားတဲ့ပါတီဆိုပြီးတွစ်တာလူမှုကွန်ရက်ကနေထွန်းတင်တိုက်ခိုက်ပါတယ်။အင်္ဂါနေ့နယူးဟမ်ရှိုင်းယားပြည်နယ်ပါတီရင်းသမ္မတလောင်းပနာမရွေးကောက်ပွဲမှာဒုသမ္မတလောင်းဂျိုးဘိုင်ဒန်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေအထက်လွှတ်တော်မှအဲလစ်ဘတ်ဝါရန်တို့နဲ့တခြားသမ္မတကိုယ်စားလှယ်လောင်း၄ယောက်အတူရှင်ပြိုင်ကြမှာပါ။ပါတီရင်းသမ္မတလောင်းဖြစ်ရေးလိုအပ်တဲ့ထောက်ခံမှုအခိုင်အမာရဖို့ဆက်ပြီးစည်းရုံးလှုပ်ရှားနေကြကြောင်းပါခင်ဗျာ။
ကိုတင်ထားတဲ့စီစီတဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လုပ်ရမှုမဆူမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကျူးစွာရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောရမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနီးပြီလားဆိုတာပါ။မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလို့ပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ပြန်ဆိုရင်တော့83နှစ်ပြည့်ပါပြီ။အခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ညှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးဆောက်ရေးလုံးပန်းနေကြပါတယ်။တိုင်းရင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင်စတိတ်ဒီမိုကရေစီပါတီကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြာလေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မလေးလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြာကြားရပါလားခင်ဗျ။
ဟုတ်ကဲ့ကြားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်တော်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြတန်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကမြို့သားညီလာခံမှာလည်းတခြားလုံးပါဝင်ခဲ့တယ်အခုလက်ရှိပင်လုံညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာအခုဆိုကျွန်တော်ကိုကျွန်တော်ဖြစ်ပြီပါကျွန်တော်တော့ချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော်တော်ကြပါအဲ GS ဒီဥက္ကဋ္ဌတော်တော်ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတကာရဲ့ဒီနိုင်ငံရေးဒီညီချင်းရေးဒီဆောင်မှုဖြစ်စဉ်ကိုကျွန်တော်ဆလို့ရှိတော့ဒီဒီတူတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြဿနာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြဿနာနိုင်ငံရေးဖြေရှင်းဖို့ဆိုတာကိုပြက်ကွက်ခဲ့ပြီးတော့မှဒီစီးရဲနေပဲဖြေရှင်းခဲ့တော့ဒါဟိုညီကန်းရေးတွေဆိုတော့လည်းလာဝေးဖြေတာပေါ့။ဒါပေမဲ့2010ကပဲပြည်တွေနောက်ပဲဆိုရှင်တက်လာတဲ့အပြည့်ရဒါပေမဲ့ဥပဒေကြီးကဒီနိုင်ငံရေးပြဿနာနိုင်ငံရေးဖြေရှင်းရမယ်ဆိုတော့လက်ခံပြီးတော့မှပြည်သူ့စုနေပွဲတွေကျင်းပလာတာပေါ့လေ။အဲ့ဒီကအခုနောက်ဆုံးမှာဆိုရှင်ကျင်းမစ္စတေးရဆိုပြလို့ညီလာခံဆိုတာကိုသိပါတာပေါ့ဒီနေ့မကုန်ခင်ယူကပ်ပဲမတိုင်းမင်းသူကညီလာခံသိပါဘူးလေလာလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီဒီညီကြီးပြဆောက်တဲ့နေရာမှာမိမလမ်းမှာနေသွားနေတယ်လို့ပြောမိပါတယ်အဲ့တော့ဒါမဲ့ခုရှိတာကအဲ့ဒီညီလာခံနိုင်ရစနေပေးပေါ်လေတဲ့တော့ဖြောင်းဖြောင်းဖြူးဖြူးမကျင်းပါနိုင်တာဒီခုကတော့နည်းနည်းပြူကြီးတာပေါ့အဲ့တော့ဒါဒီပုံမှုတွေနော်ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပုံမှာဖြည့်ရှင်းတဲ့နေရာမှာပြည်သူဆွေးနွေးပွဲလုပ်တဲ့နေရာမှာဒါ CLA နဲ့ကျွန်တော်ကဒီကိုယ်စီဒီဆွေးနွေးနယ်ပေါ်အကြီးကြီးတယ်အဲ့လိုဖြစ်ဖို့ဆိုလို့ချင်းတစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့အမျိုးဆုံးဒါယာယီအပြစ်ခံရသေးရင်လောက်ထားပြီးတော့မှတိုင်းစနစ်ပဲကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်ပါမဖြစ်နိုင်ဘူးတပွဲတွေတခါလေးရှိလာတာ
တ
ယ်အဲ့တိုင်းစနစ်ပဲလည်းဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနစ်ပေါ်ကြည့်ခဲ့ရှိတယ်ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးကြီးလာခါကဆက်တဲ့ကျင်းပသွားမှဖြစ်တယ်ပြည်လုံးကြီးလာခါရဲ့နောက်ဆုံးပန်းတယ်ပါလေဆိုပြီးဖက်ဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်ဒါဒီပြည်သူ့ကြမ်းရေးကိုရရှိစေမဲ့မြန်မာပြည်တယ်လို့ဆိုတော့ဆ
က်ဟုတ်ကဲ့ခင်ဗျ
ာအားလုံးလို့ဒီအခုချိန်ကမှဒါဒီကျွန်တော်နိုင်ငံမှာညီကန်းရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီဒီကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက
်ဟုတ်ကဲ့ဒေါက်တာတူးကြာကခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တူးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိချင်တာ Ferrous ဆိုတဲ့အသုံးလုံးမှာအရင်တော့ကဆိုရင် Ferrous ဆိုတဲ့အသုံးလုံးသုံးမယ်ဆိုရင်စစ်ဆိုးကဟိုးရင်လက်ထက်ကဆိုရှင်ဒါခွတ်ထွက်ရေးဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆူရီကိုနိုင်က Ferrous ပြည်တော်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ Ferrous ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရွားတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပြလားလို့ခံယူပါလားကွဲလွဲမှုတွေရှိပါလား
ကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပို့ပေါင်းရေးပါပဲခွင့်ပြုရေးမဟုတ်ပါဘူးဒါဖက်ဒရယ်ဘုံနဲ့အဖွဲ့အစည်းဘုံကိုစစ်တုံးပြီးတော့မှပြည်ထောင်စုကိုဒီအားလုံးတန်းတူညီကြအခွင့်အရေးရရှိပြီးတော့ကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရေးကိုယ့်ဘာကိုဖန်တီးခွင့်ဆိုရတဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရနေပါပဲခွဲ့ကျူတဲ့လူတွေကတိုင်းသားတွေကမရှိပါဘူးဒါပြည်ထောင်စုခိုင်ခိုင်မြဲမြဲနဲ့အလုံးတန်းတူခွင့်ရင်းနဲ့ပူးပေါင်းနေထိုင်ခြင်းနဲ့
โอเคကျွန်တော်အဓိကမေးချင်တာကဒီ Ferrari ဆိုရဲ့အုံနှုံးပေါ့နော်အစိုးရက၃နဲ့ Ferrari ဆိုရဲ့အုံနှုံးပေါ့မှာဝိဝါဒကွဲစရာရှိလားတကတိုင်းသားတွေလူလာနေတဲ့ Ferrari ဆိုရဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားတွေလူလာတဲ့အနှစ်သာရကဘာလဲဆိုလို့ရှိရင်လည်းခုနကနေပြန်လို့ညီလာခံတုန်းကဘုရားဆန်းပြောခဲ့တဲ့ဂိတိစကားတိုင်းပေါ့လေကိုဗန်ပြတန်းစုနေအမျိုးသားတန်းတူခွင့်ရပြည်ဝရရှိတဲ့ကိုဗန်ရဲ့ဥချုပ်ရရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့တဲ့ပြည်ထောင်စုကိုတိဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါပဲအကောင့်တွေပို့စီနေတာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြီးတော့မှညီကျန်းတိဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ဒီတော့ကိုပေါ်ဆောင်စေချင်တယ်။အားကြောင့်မလို့ဒီနေရာမှာတခြားဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အနေနဲ့အဲဆိုလို့ရှိရင်တော့အဒီစစ်မှန်တဲ့ဆက်ပြီးဒီတော့ကိုစီဆော့ရေးပေးဖြစ်ပါတယ်။အဲ့ဒါကခုနပြောလို့ပဲစစ်မှန်တဲ့ဖက်ဒရယ်ဒီတော့ကိုဆိုတာကအားလုံးတန်းတူခွင့်ရတဲ့ဓာတ်သူညီများနေထိုင်နိုင်တဲ့အဲဒီဒီဒီတို့လုံးကျနေဆိုင်နေတဲ့ဒီတော့ကိုဆိုလို့တာဖြစ်တယ်။ခွဲတူရေးဆိုတာကိုဒါကြည့်ချက်မှမဖြစ်သားပါဘူး။ပါပါဘူး
။ဟုတ်ကဲ့ခင်ဗျဒေါက်တာတူးကြလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းနာဆရာကုတီဟဖိတ်ခေါ်ကြပါလေ။ကုတီဟကြီးခုနကကျွန်တော်ခုနကဒီလက်ရှိပင်လုံနဲ့အခြေအနေလက်တွေ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟကိုအဓိကမေးချင်ပါလေ။ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီ။အဲ့တော့လူလာနေတဲ့အချက်တီနဲ့အစူရဘက်တက်မရောဘက်ပြောနေတဲ့အချက်တီကနီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုသရအမြင်သိချင်ပါတယ
်ဘယ်လိုမျိုးလဲတော်တော်ကြီးကွာဟနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြံ့ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ရှေ့မှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အချိုးဆူနေပွဲဒီမှာပဲဟာပြဿနာတွေဟာဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေလည်းရင်းနှောင်းရလဲကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခက်တဲ့ဟာတွေကိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်အခြေလဲမှုတွေနဲ့ရှေ့ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာဖြစ်လာတာပေါ့ဗျာဟိုတွေ့ချာမခြေလဲခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုတားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီ federal ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူက federal ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါလေညီနာချင်းချတာတော့ဟိုဆိုတော့နောက်ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးလှုပ်ရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တဲ့ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အဖွဲ့အစည်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာတော့တားတဲ့ကိစ္စမျိုးတွေဟာလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီပြဿနာနှစ်ခုကဟိုဖြည်းဖြည်းချင်းကျွန်တော်တို့ဒီဆိုရလဲအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့ဒီကိုယ်တိုင်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကောသူ့မှာပြတ်သားတဲ့ဒီ blue federal ပုံစံနဲ့တွားမယ်ဆိုတော့ energy ဆိုရလဲပြတ်သားတဲ့ပုံစံမရှိတဲ့အခါကျတော့တိုင်းသားတွေလူလာတဲ့ပုံစံအဲ့ဒါဆိုတော့ဒီတော်တမရောလူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိရပါဘူးလို့ဆိုတော့ तू ရဲ့ပုံစံကိုခြားမပြနိုင်တဲ့အတွက်ကြောင့်မလို့ဈာချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ Federal ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာ Federal ကိုဟိုစနစ်ကိုထူထောင်ကျင်တဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပါးလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ Federal တိဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ Federal ကိုကျွန်တော်တို့ပရမတ်တစ်ဆင့်အနေနဲ့တိဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်တော့ကျွန်တော်ဒီစိတ်ခဲမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ဆိုတော့ကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံရေးညီမချက်နဲ့ပတ်သက်ရင်ကြောင်းကြောင်းရေချင်းရတော်တော်ကွာတယ်ဒီတကုံးပွဲကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ချိန်မှာကျွန်တော်တို့ဒီတိုင်းပဲပြဿနာဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကရင်စန့်ကျင်မှုကပိုပြီးဆိုးလာပိုပြီးကျွန်တော်နောက်ထပ်ကြောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တော့ကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့တဘောရပို့ပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်စူးစမ်းရဲဆိုတော့တိုင်းသားဒေသတွေမှာလည်းဟိုကျေပြတ်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငက်မြစ်တွေဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လောက်အားမကောင်းမင်းနဲ့ကျွန်တော်တို့ငြင်းငြင်းဆွေးနွေးတဲ့အခါမှာလက်နက်ကင်အဖွဲ့အစည်းတွေကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကင်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့ခါကျတော့ကျွန်တော်တို့ရှိမတူဘူးဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြည့်အရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်မဟုတ်ဘဲနဲ့အားလုံးလိုချင်တဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်တော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်ကျွန်တော်ဒီ
တန်းလေးလည်းမချစ်နိုင်ဘူးချစ်တတ်တယ်မှလည်းမသိကြဘူးလို့ပြောကြမှာဟုတ
်ဟုတ်ကဲ့ကုသီဟာကျေးဇူးပါကျွန်တော်တို့သူကြတဲ့ကုသီဟာလီလိုင်းမှာခဏနေပြပေါအောင်ခင်ဗျာတော်ရှင်နေတော်များများလေးဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးသွားပါမယ်တော်ရှင်နေကိုအရင်ဆုံးကျွန်တော်ကုစလိုက်ပွေကွန်ဖိတ်ခေါ်ကြပါလေကုစလိုက်ပွေကွန်တူတုတ်တုတ်နဲ့ဆွေးနွေးမေးမြန်းနိုင်ပါတယ
်ဟုတ်ကဲ့တမတော်ရောနောက်ပြီးတော့မှလေးနဲ့ကင်ကြီးရောစကေရန်သူကလူထုကြီးကိုစားရောတိတ်လူထုကိုစားရောသူတို့အပြူတွေလည်းကျွန်တော်တို့မဆူလို့နိုင်ပါဘူးသူတို့လေးနဲ့ကင်ကြီးဖြစ်တဲ့အတွက်သူတို့ကစစ်တမ်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးချိန်တည်းရင်သူတို့ကသူတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ကျေးဇူးတော်မြန်မာနိုင်ငံဟာဆိုရင်တော့အရင်တုန်းကဒီမိုကရေစီစနစ်နဲ့တွားတယ်ဖေဒရယ်မပါတော့သူတို့ပြန်လဲကွေးပြီးတော့မှလေးနဲ့ပြန်ကန်ရတာဥပမာရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံနဲ့ရုရှားကိုဆင်တွဲပြီးတော့မှထိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရာစီအလေဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီစနစ်မခိုင်မဲ့ပြုတ်ကိုရတယ်အဲ့တော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနေတဲ့အချိန်ကျရင်ခွဲထွဲရမယ်မခွဲထွဲရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးမျိုးတော့ခဲ့နဲ့ဆက်လက်ပြီးတော့မှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနေပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနေနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆက်လက်ခုနဲ့ဖွင့်ရှိနေဆိုတဲ့ဥစ္စာတောင်မှမစိုးရနိုင်နဲ့တိုင်းလိုလိုပြည်လိုလိုတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဝင်ဝါဝါပဲရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ဖွေကုန်ကျေးဇူးပါနောက်ထပ် Threshing တူဖိတ်ခေါ်ကြပါလေကိုစိုင်းအောင်ကျော်ဆန်းဆွနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအောင်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလေငယ်ငယ်ရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်တွေလည်းလက်နက်ဘူးမှမအချင်အောင်လို့နော်တမ်တော်လည်းလက်နက်ချမှာတိုင်းနာလက်နက်ကင်တွေလည်းလက်နက်အကုန်လုံး short ချမှတာလေတိုင်းပြည်ငယ်ငယ်မှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငယ်ငယ်အေးဆိုတာနောက်ဘွားတော့အိမ်မက်တော့ဖက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတီးလည်းမှုကုတီးလည်းမှုဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြန်မာပေါ်စီကတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုဒေါန်ဆောက်စီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့အမှန်မှပါထားတော့ဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်နော်စစ်တဲ့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲသွားလို့ဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်ကျွန်တော်တို့ကနော်ငင်းကြရေးကိုနော်လုံးတိုင်းရင်းသားတွေကလူချင်တယ်နော်ပြည်သူကအများဆုံးလူချင်တယ်ဒါမှမဟုတ်နော်အစိုးရစစ်တပ်ကတော့သဘောထားမယိုးတဲ့အတွက်ကျွန်တော်တို့အရင်သားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့တော့ဒုက္ခရောက်နေဦးမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုရင်တော့အခုကတော့ရခိုင်ပြည်သူတွေကိုလည်းတော့မတရားတော့လက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်။နောက်ပြီးတော့ရခိုင်ပြည်သူတွေထွက်ပြေးအောင်လို့တော့သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးအဲ့နဲ့ဒီနဲ့ပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်ငင်းများဟုတ်နော်ပြန်လဲပေါင်းစည်းဖို့ကတော့အတန်မှဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတီးလည်းမူကျေးဇူးပါတယောက်ကျွန်တော်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါအတေကပေးထရေပေးထောင်ဆိုးကြီးပေးထောင်ဆိုးကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆိုးကြီးတော့မနည်းသေးဘူးကျွန်တော်ကပြောရှင်လေ။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့ဟောပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဟိုတော်မှနေပြီးရဲ့လွတ်တော်မှနေပြီးရဲ့တင်းအစိုးရသိတာတော်တော်မှနေပြီးရဲ့အခုဆွေးနွေးဖို့အားမပါဘူး။အဲတော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲဆိုနေပြီးရဲ့ပြည်နယ်တွေကလောက်ပဲဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့ထင်တယ်။အဲတကယ်လို့ပြည်ထီကျေးဇူးရေပြည်ထောင်စုတခုခုဖြစ်မြင်နေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖိခွင့်ပြန်ခွင့်ရှိရမယ်။ဒါပြည်နယ်တွေကလူတွေကတော့အားတိုင်းနဲ့ပြည်နယ်ကလူတွေကတော့ဟောဒီပြည်မကြီးမှာဝန်ဟာသမတလုံးဖို့စိတ်ကြလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကကျေးဇူးရေပြည်ထောင်စုနီးလာမယ်ဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအခြေအနေမှာနေပြီးပြည်နယ်ဝန်ကြီးချုပ်ကိုပြည်နယ်ကနေပြီးကခွင့်ပင်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရဆိုလို့ရှိရေပေါ့နော်အဲအဲ့ဒါတော့ပဲကျွန်တော်က
ဟုတ်ကဲ့ပြောရှင်တာပါဟုတ်ကဲ့ကိုခန့်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်လှည့်ပေးခြင်းပါလေကျွန်တော်ကိုတီဟာကိုပြန်ခေါ်ခြင်းပါလေခင်ဗျာခုနကတော့ရှင်ဒီတဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ဉန်းကြီးက NLD အစိုးရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်တို့လည်းသတိထားမိရဲ့အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်ခဲဖြစ်နေတာစိန်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတီကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောတဲ့နှစ်ချက်ပဲတစ်ချက်ကဒီလက်နက်ကင်အဖွဲ့အစည်းတွေပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကင်အဖွဲ့အစည်းကလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲ့တော့ကျွန်တော်တို့ဒီလက်နက်ကင်အချင်းချင်းတို့ဘယ်လိုကင်တွေ့ရမလဲဘယ်လိုစီးရောရမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးသိချက်တယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတို့လူကျင်တဲ့အနေထားကိုရောက်လာအောင်တို့တွန်းထိုင်တယ်ဆိုတော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရဆိုတော့ energy ဆိုရအဲ့ဒါအားမတာဘူးအဲ့တော့ energy ဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကိုတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ဖက်ကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတက်တနာတွေကိုလည်းထိထိရောက်မပြောနိုင်ဘူး energy ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါစို့လက်ရှိကျွန်တော်ကင်ပီနယ်မှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ပါဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်တို့တစ်ခါက KNU ကစိုးရိမ်စေရှိတယ်ဆိုတော့အခုဆိုတက်တနာစတက်တာပေါ့နော်ဆိုဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့လမ်းဖောက်တယ်ဆိုတာအစိုးရကိစ္စတွေအစိုးရဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာဖြေလည်နိုင်တယ်လို့ထင်တယ်အဲ့ဒါတွေကိုတို့ဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံမဟုတ်တော့လက်ရှိဒီငြိမ်းချမ်းရေးရဖို့အတွက်ကိုသူဘယ်လိုသွားရင်ကောင်းမလဲဆိုရယ် strategy မရှိဘူးလို့ကျွန်တော်သားလဲတယ်။ဘာလို့ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီအရာရအောင်ညှိပေးတဲ့ဒီပွဲစားသဘောမျိုးဖြစ်နေတယ်။အဲ့တော့ NLD ကနေပြီးတော့အစိုးရတည်းရဲ့ခေါင်းဆောင်တည်းရဲ့အနေနဲ့ဒီအလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်အောင်ဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒါမရှိဘူး။ဆိုအဲ့ဒီချက်မရှိတဲ့လို့ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းထဲပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုဟိုအဆင်ပြေအဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်။ဆိုတော့ဂျားမဝင်နိုင်ဘူး။ဂျားအဖြေတခုသူကမပေးနိုင်ဘူး။ဆိုတော့အဲ့ဒီနှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေရှေ့မရောက်ဘူးပေါ့နော်။ဆိုတော့ energy ဆိုရဲမြညာရေးပြဿနာဒါပါပဲ။ဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်။ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးကြော်ပဲဆက်မေးချင်ပါတယ်။ခုနကမေးခွန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုံနေတဲ့ညီနေလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးကြပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာတူးကြကတော့လက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အစည်းအသားမတော်တိုင်းတားလည်းနေကဖွဲ့စည်းတယ်အလုံးမှာဒီဒီပြည်ပြောင်းလေးစိတ်သက်ရှိဖို့လိုတယ်။နောက်ယူသားမှုအပြန်တန်းယုံကြည်မှုပုံညင်းတာမှုဒါတွေရှိဖို့လိုတယ်။ပြောတာတစ်မျိုးလုပ်တာတစ်မျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါညီချင်းရေးရရှိဖို့အများကြီးအလားဝေးသွားနိုင်တာရှိတာပေါ့။အဲတော့ပြောချင်တာကညီချင်းရေးဆိုပြီးပြောလို့မှလုပ်တာမညီချင်းရေးလက်တွေ့ရ။နောက်ပြီးပြောတာကပြစ်ခတ်ရရေးလေတူလို့တာအပြစ်ခံမရရေဒါမျိုးတွေဖြစ်နေတယ်ဒါကိုပြန်ညှိနှိုင်းရပြန်ညှိနှိုင်းပြီးတော့ယုံကြည်မှုအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့တော့တယ်အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်ဒါနိုင်ငံရေးရှင်ပြည်အပြစ်နိုင်ငံရေးရှင်ပြည်ယူတာဖြောင်းမှတဲ့အပြန်အလှန်ရှိတဲ့အပြည့်ယူမြတ်တာနိုင်ငံရေးရှင်ပြည်ကိုဒါခိုင်ခိုင်မာမာပြပါပြောမှဒါဟိုပြက်ပြက်တာတာဆုံးဖြတ်ချက်ချတော့ဖို့တော့တယ်ကျွန်တော်ကဘုန်းလို့ရှိတော့ကျွန်တော်ဒီအရှိကိုတူးနေပေါ့အကဲကဲရှိတယ်။ဒီကြိုင်းနဲ့မိကလာဖို့ဆိုအကဲကဲရှိ။ဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယုံကြည်မှုအတူဆောက်ကြရမယ်။ဒီအစိုးရနဲ့တမ်းတော့နောက်ပြီးမှတန်းတန်းကိုကြည့်ဖွဲ့ကြည့်လို့ပေါ့။အဲတိုင်းရပါတင်တာပါပါလို့။ဆိုတော့ဒီယုံကြည်မှုမရှိသေးဘူးနဲ့တခြားဘာမှလက်တွေ့လို့ဆောင်လို့မရဘူး။ယုံကြည်မှုတည်ဆောက်ပေးလက်တွေ့လို့ဆောင်ရှိရမယ်။အဲမှဒီအလုံးကပြုပြီးကြောင်းလေးစစ်တပ်နဲ့သွားအဲဒီညီချင်းရဲ့လူကြီးတွေဆိုတော့အားလုံးညီချင်းရဲ့လူကြီးတွေအမှန်တကယ်ညီချင်းရဲ့လူကြီးတွေစိတ်ကနေလို့ဖုံကြရမှာဖြစ်တယ်။ဒါမှပဲကျွန်တော်ကအောင်မြင်မယ်။လုံးဝလို့ရှင်းတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေမယ်ဆိုလို့ရှင်းတော့ဒါကဒီကနဟိုပြောခဲ့ကြတယ်ဘုနာ။ဒါကျွန်တော်ဒီလိုနဲ့ဝေးနေတယ်ဖြစ်ပါပဲ။ဒါအခုချင်းသာပါတော့ကျွန်တော်အတိအကျညီမိတာကတော့ဒါရှင်းကိုတွန်းနေလို့ဒီလိုဖြစ်တော့ယုံကြည်မှုပြသမယ်။နောက်ပြီးအပြန်အလှန်လေးစားမှုရှိရမယ်။
နောက်ပြီးဒီပူပေါင်းဆောင်ရွက်မှုရှိရအဲ့ဒါမရှိမရှိတော့ကျွန်တော်ညင်ကြရေးအမြန်ရရှိတိတိရှိပါပဲဒီ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကုတီဟာကိုမေးချင်ပါတယ်ခင်ဗျာကုတီဟာကခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကုတီဟာလည်းဆွေးနွေးတယ်တော်တော်ရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအစိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုတီဟာဒါလေးတုံးသက်ပြီးဖြစ်ပြီးပါဟာ
ဒါတော့ကျွန်တော်တို့ကတော့အများတန်းလေဟိုအကောင်းမြင်ဝါဒနဲ့ဆက်ဆက်မှာပဲရမှာပေါ့နော်ဆိုတော့ဟိုဒီတက်တနာတွေကြာတက်တနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုနှစ်ပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်လေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖေလုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်မဖုတ်ပြထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့တော်တော်များများဒီကိစ္စတွေအခုဒီချိန်မှာတော့ပွေလင်းလင်းပြီးသွားပြီပြီးသွားတဲ့ခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းကြောက်စရာမဟုတ်တော့ဘူးအလားဂျင်းကြီးဂျင်းပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ဂျင်းပါလာတယ်တနည်းရဲ့အခြေခံအချက်တွေနဲ့ဟလာဒီအနှစ်သာရရှိတဲ့ဖက်ဒရယ်သဘောတရားတွေကိုကျွန်တော်ပို့ပြီးထိတိခဲ့ကြလာလို့ဂျင်းပါလာရင်အကြောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ကဇွဲတော့ရှော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနွေးပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုလိုဒုံးကနေဆွေးနွေးတဲ့အချိန်မှာအားလုံးကလည်းတော့ရှော့ပြကြတယ်အဖြစ်နဲ့မဖြစ်ဘူးပေါ့အားလုံးကသိဟိုတက်မလို့ဆိုလဲထိုလေးတကောင်းပဲအဲ့ဒါသူတို့နားလည်ခဲ့တဲ့ဟိုအတိတ်ပဲတစ်မျိုးဆိုတော့ဒီအချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ပါလဲခက်ပုံရတယ်ဆိုတော့ NLD ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ဦး၃ဦးလည်းပြေးလေဖုတ်ရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုဆရာဟိုဒေါက်တာဒုစရပြောသားဆိုဒီကျွန်တော်တို့ဒီဖက်ဒရယ်ဆိုတာခွဲတော့ပုံမဟုတ်ဘူးပုံပူပေါင်းမှုဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ဦး၃ဦးလည်းအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုပုံလိုက်ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုရင်ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကြံစည်နာရီတော့ရှိတယ်ဒါပေမဲ့ Federal ဆိုတာယူကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်ဆိုလည်းပြောထားပြီဖြစ်တယ်ဆိုတော့ကျွန်တော်တို့ကသွားဖို့ကတော့ဒါမန်တမန်ကောင်းတဲ့အခြေအနေပါပဲတိုးတော့သွားပြောတယ်သူကြောင့်ခုတို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားဘဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ
့ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါရစေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်လီလိုက်အစီအစဉ်ချိန်လေးဆီသွားလို့ပါအဓိကပေါင်းဆွနေပြီးတဲ့ကုတီဟာဒေါက်တာတူးကြောင့်နဲ့တော့ရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်အစီအစဉ်ဒီမှာရန်နာကိုပေးပါ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုအင်္ဂါညထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနားလောင်ကပြောပြပေးပါဦးမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲယောဂအထက်ကကူးစက်ပြန့်ပွားရာဟူဘေးပြည်နယ်ကထိပ်တန်းကျန်းမာရေးအရာရှိနှစ်ယောက်ကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်ရဲ့အကြီးအကဲဂျောင်ဂျင်းနဲ့ကော်မရှင်ညွှန်ကြားရမိုးလီယုံဂျီတို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာတာပါလူသားနဲ့ချီတဲ့ဟူဘေးပြည်နယ်ဝင်ထွက်ကိုပိတ်ဆို့ထားပြီးတော့ဒေသခံတွေလည်းဆန္ဒရိုက်ကပြက်လက်မှုကြောင့်မကျေမနပ်ဖြစ်နေတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူဘေးပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ103ဦးရှိခဲ့ပြီးတဲ့နောက်ထပ်နေ့မှာပဲကျန်းမာရေးအရာရှိနှစ်ဦးကိုရာထူးကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာကန်ချီမှာစစ်ကထားတဲ့အပျော်စီးသင်္ဘောပေါ်ကခီးတဲ့နောက်ထပ်65ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ယောဂါကူးစက်ခံရသူပေါင်း135ယောက်ရှိသွားပါပြီ။ကူးစက်ခံရသူတွေများလာတာကြောင့်ဂျပန်အာဏာပိုင်တွေဟာအခုခါမှာအခြေအနေကိုအနိကဆောင့်ကြည့်နေပါတယ်။ဂျပန်ကျန်းမာရေးဝန်ကြီးကလည်းစိန်မင်းသမီးသင်္ဘောပေါ်ကခီးသွား3900စလုံးကိုစစ်ဆေးဖို့ချိန်ဆနေကြောင်းပြောဆိုထားပါတယ်။ဂျပန်နိုင်ငံတွေကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြားကပဲမဟာဗျူဟာအရအရေးပါတဲ့ဦးစားပေးနိုင်ငံတွေဆင်မှာမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်။မြန်မာနိုင်ငံမျိုးပပူနယူဂီနီလိုတချို့နိုင်ငံတွေကတော့အမေရိကန်အတွက်မဟာဗျူဟာအရတိတ်ကိုအရေးပါတဲ့အတွက်ဒီလိုနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားမဟာဗျူဟာအရမဟာမိတ်ဖွဲ့ဖို့ကိစ္စကိုအကောင်လာအောင်လုပ်ကိုင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြည်မအကူအညီပေးအပ်ရေးဆိုင်ရာညွှန်ကြားရေးမှူးဂျင်ရစ်ချစ်ဆန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။
အင်္ဂါနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Testa Wonderat ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစီရှင်
This program has come to you from the Voice of America, Washington.
Welcome to